Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်စက်တင်ဘာလ2ရက်ဘူဒူနေ့ည VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့မှတ်မှတ်သိအောင်လို့ပြောပြပါမယ်လူမဲမျိုးသားတူဦးကိုရဲတပ်ဖွဲ့ဝင်တူဦးကနောက်ကျောကနေတနက်နေ့တိုက်ခတ်တဲ့ဖြစ်ရဖြစ်ထားတဲ့ဝစ်စကွန်ဆင်ပြည်နယ်ကင်နိုရှာမြို့ကိုအင်္ဂါနေ့ကသမ္မတဒေါ်နယ်ထရန့်လာရောက်တဲ့အချိန်မှာပဲငြင်းချမ်းတဲ့ဆန္ဒပြပွဲတစ်ခုလည်းရှိခဲ့ပါတယ်။လူမဲမျိုးသားဂျေကော့ဘ်ဘလိတ်ဟာဩဂုတ်လ23ရက်နေ့မှာလူပြူရဲတပ်ဖွဲ့ဝင်တဦးကနောက်ကျောကနေတနက်နေ့9ချက်အပြစ်ခံရတာကြောင့်အခုကအောက်ပိုင်းတည်နေပြီဖြစ်ပါတယ်။ကင်နိုရှာမြို့မှာဒီဖြစ်ရပ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေတာပါ။ကင်နိုရှာမြို့ကဆန္ဒပြပွဲတွေကိုပြည်တွင်းအကြမ်းဖက်ဝါဒဆွဲလုပ်ရန်လူသမ္မတထရန့်ကခေါ်ဆိုပြီးလူဝင်စံကဖြစ်တာတွေဟာဒီမိုကရက်တွေကမြောက်ပေးတာလို့တည်တင်ပြောဆိုပါတယ
် Reckless far left politicians continue to push the destructive message that our nation and our law enforcement
ချင်းနဲ့လူဝဇုံနိုင်ငံရေးသမားတွေကကျွန်တော်နိုင်ငံနဲ့ကျွန်တော်ရဲ့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေဟာဖိနှိပ်သူတွေဒါမှမဟုတ်လူမျိုးရေးခွဲခြားမှုဟာဒီတွေဆိုပြီးထဲလိုဖြက်စီစကားတွေဆက်ပြောနေကြပါတယ်လို့သမ္မတထရန့်ကဆိုပါတယ်လူမလာမှာကျင်းပမဲ့သမ္မတယူကောက်ပွဲမှာပြန်အနိုင်ရဖို့သမ္မတထရန့်ကြိုးစားနေတာမှာအခုဝစ်စကွန်ဆင်ပြည်နယ်ဟာမဖြစ်မနေအနိုင်ရဖို့လူတွေပြည်နယ်တွေထဲမှာပါဝင်ပါတယ်။2016ခုနှစ်ကနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်နဲ့ဆင်နိုင်ခဲ့တဲ့ယူကောက်ပွဲတုန်းကဝစ်စကွန်ဆင်ပြည်နယ်မှာသမ္မတထရန့်ကပ်ပြီးအနိုင်ရခဲ့ပါတယ်။ COVID-19 ရောဂါကာကွယ်ဆေးတစ်ခုကိုဒီကမ္ဘာလုံးပူးပေါင်းတည်ထောင်ထုတ်လုပ်ပြီးတော့ဒန်းလူညီညာဖြန့်ဝေမဲ့အစီအစဉ်တရက်မှာပါဝင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒီစီစဉ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဥဆောင်တာကြောင့်မပါဝင်တာလို့ဆိုပါတယ် COVAX လို့အမည်ပေးထားတဲ့ COVID-19 ကာကွယ်ဆေးဒီကမ္ဘာလုံးရရှိရေးဆိုင်ရာအစီအစဉ်မှာပါဝင်ဖို့နိုင်ငံပေါင်း190ကျော်ဆွေးနွေးပြောဆိုနေကြတာပါဒီစီစဉ်ကို WHO ကာယရောဂါကြိုးတင်မြင့်ဆင်မှုဆိုင်ရာနည်းလမ်းသစ်များရှာဖွေရေးညွှန်ပေါင်းအဖွဲ့ CEP နဲ့ကာကွယ်ဆေးမဟာမိတ်အဖွဲ့ GAVI တို့ပူးတွဲလှုပ်ဆောင်နေတာဖြစ်ပါတယ် GAVI အဖွဲ့ကို Bill Gates နဲ့ဇနီးဖြစ်သူ Melinda Gates တို့တည်ထောင်ထားတာဖြစ်ပြီးကမ္ဘာအစိုးရနိုင်ငံတွေကကလေးတွေကိုကာကွယ်ဆေးထိုးပေးဖို့လှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။သမ္မတထရန့်အစိုးရဟာနောက်နှစ်ဇန်နဝါရီလမှာကိုဗစ်ကာကွယ်ဆေးတန်း300ထုတ်လုပ်ဖို့ရည်ရွယ်တဲ့ Operation Warp Speed လို့ခေါ်တဲ့အစီအစဉ်တစ်ရပ်ကိုကို့ဖော်တာအကောင့်တွေပေါ်လှုပ်ဆောင်နေပါတယ်။ဒီအစီအစဉ်ကအလားအလာရှိတဲ့ကိုဗစ်ကာကွယ်ဆေးတစ်ခုတည်ထင်ထုတ်လုပ်ဖို့အတွက်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီအနည်းငယ်ကိုဒေါ်လာဘီလီယံပေါင်းများစွာထုတ်ပေးထားပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူအရေအတွက်ဆက်တိုးနေပြီမလဲစီးပွားရေးအကျဆိုင်နေတာကိုဖြစ်ရှင်းဖို့တနင်္ဂနွေလုံးမှာ COVID ကပ်ရောဂါဆိုင်ရာကန့်သတ်ချက်တွေကိုအစိုးရကဖြေလျော့ပေးနေပါတယ်အိန္ဒိယမှာလွန်ခဲ့တဲ့20နှစ်အတွင်းနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9,800ကျော်ရှိခဲ့ပြီးစုစုပေါင်းကူးစက်သူအရေအတွက်3.8တန်းကျော်သွားပါပြီလူဦးရေသန်းပေါင်း1,400ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဗဟိုချက်နိုင်ငံတစ်ခုအဆင့်ကိုအလဲအညံရောက်လာနေပြီဖြစ်ပါတယ်လွန်ခဲ့တဲ့20နှစ်အတွင်းတည်ဆုံးသူ1000ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောတာကြောင့်စုစုပေါင်းတည်ဆုံးသူအရေအတွက်6,600ကျော်ရှိသွားပြီဖြစ်ပြီးမက္ကဆီကိုနိုင်ငံမှာကိုဗစ်ကြောင့်တည်ဆုံးသူအရေအတွက်ထက်ပိုများပြီးတော့တည်ဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စုစုပေါင်းကူးစက်သူအရေအတွက် 3,100 ကျော်ရှိပြီးတည်ဆုံးသူက 4,300 ကျော်သွားပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကပြုစုထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။တောင်ကိုရီးယားမှာရောဂါပိုးကူးစက်သူစုစုပေါင်း2000ကျော်ရှိပြီးသေဆုံးသူက326ဦးရှိတယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။တရုတ်နိုင်ငံဟာကြီးရေလေနီလန်း3ခုစလုံးကနေနျူကလ িয়ার တိုက်ခိုက်မှုလုပ်နိုင်မှုကြိုးစားနေတာနဲ့အမျှနျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာလာမယ့်ဆယ်စုနှစ်တွင်အနည်းဆုံး2ဆတိုးလာမယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့အစီရင်ခံစာအသစ်တစ်ခုမှခန့်မှန်းထားပါတယ်။တရုတ်နိုင်ငံမှာလက်ရှိအဖြစ်နျူကလ িয়ার တိုက်ပူခန့်မှန်းချက်200ကျော်ကျော်လေးရှိပြီးအဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုအထိရောက်အောင်ပြင်နိုင်တဲ့ပဲ့ထင်းဒုံးကျည်တွေမှာတက်လို့ရတဲ့တိုက်ပူတွေပါပါတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကပိုင်ထားတဲ့လက်ရှိအသုံးပြုနိုင်တဲ့နျူကလ িয়ার တိုက်ပူကခန့်မှန်းချက်3,800ရှိတာကြောင့်တရုတ်ကအများကြီးတာပါတယ်။အမေရိကန်ရေငုပ်သင်္ဘောတွေနဲ့လေယာဉ်တွေကနေနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်တယ်လို့ကိုယ်မော်ကနေနျူကလ িয়ার တိုက်ပူတက်တိုက်ချင်းပြစ်ပဲ့ထင်းဒုံးကျည်တွေနဲ့လည်းတိုက်ခိုက်နိုင်ပါတယ်။တရုတ်ကတော့လေကြောင်းကနေနျူကလ িয়ার တိုက်ခိုက်မှုလုပ်နိုင်စွမ်းမရှိသေးပါဘူး။ဒါပေမဲ့လည်းနျူကလ িয়ার ဘုံးတည်ဆောင်နိုင်ပြီးလေထဲမှာတင်စီဖြစ်နိုင်တဲ့ H6N ဘုံးကျဲလေယာဉ်ကိုတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ကပြီးခဲ့တဲ့နှစ်မှာလူသေးရှင်ကြားထုတ်ပြထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါရခင်ဗျာ။
န်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများတစ်ဆင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မြန်မာနိုင်ငံကိုအလေပတ်ရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ရန်ကြီးချီဟာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့တာမှာမြန်မာငြိမ်းချမ်းရေးရှိစေနိုင်မှု MCA တနိုင်ငံလုံးအပြည့်အဝစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။တမရုံအနေနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ရင်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်နိုင်ငံတော်ကအကြမ်းဖက်တမန်ကြီးညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွှဲပြီးတနည်းနေရာတွေမှာစက်တင်ဘာလ30ရက်နေ့အထိစီရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်းပေးထားတဲ့အခြေအနေတွေကိုဆွေးနွေးပြောကြားခဲ့ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ COVID ကရောဂါအကျက်အတဲကူညီပေးကိစ္စတွေနဲ့နိုင်ငံနေဆက်လုံခြုံရေးနဲ့မွေးရစီဝါတိုက်ဖြစ်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။တမရကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာရောက်ရှိနေတဲ့တရုတ်ပြည်သူတမရနိုင်ငံတရုတ်ကွန်မြူနတီပါတီဗဟုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာရန်ဂျီချီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဒီကနေ့မနေ့ပိုင်းကနေပြည်တော်ဇေယျသီရိပိမှန်ခမဆောင်မှာတွေ့ဆုံခဲ့တာပါ။မြန်မာပြည်မှာရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ဟာမနေ့တုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအာရှဒေသရင်းကိစ္စအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေရဲ့စွန့်ခွာသူတွေကိုပြန်လည်နေရာချတာရေးကိစ္စအောင်မြင်အတွက်တရုတ်နိုင်ငံဘက်ကကူညီပံ့ပိုးဖို့ရှိတယ်လို့မြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းထောက်ခံသွားမယ်လို့တရုတ်တန်တမန်ကပြောခဲ့ပါတယ်။တရုတ်ထိပ်တန်တန်တမန်ရဲ့အခုမြန်မာနိုင်ငံခီးယူးစင်အတွင်းမှာတော့ကပ်ဘေးဒဏ်ထူထောင်ရေးကိစ္စတွေနဲ့ဒေသရင်းကိစ္စတွေကိုမြန်မာခေါင်းဆောင်တွေနဲ့အလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်။လွတ်လပ်စွာပြောဆိုခွင့်တကြွတုံ့ရှာသူကပြားဆရာမောင်ဆောင်ခါပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းပေးတယ်လို့လူခွင့်ရေးဆောင်ကြည့်ရေး HRW အပါအဝင်အဖွဲ့9ဖွဲ့ကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။စက်တင်ဘာ2ရက်နေ့ရွှေနယ်ထုတ်ပြန်တဲ့ညညာချက်မှာပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ထားတာတွေကိုရပ်ဆိုင်းပေးဖို့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့မောင်ဆောင်ခါကိုရဲတပ်ဖွဲ့ကဇူလိုင်လ9ရက်နေ့ကတရားစွဲဆိုထားတယ်လို့ဖော်ပြထားပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ပင်ထားတာတစ်နှစ်ပြည့်မြောက်ပြီးဇွန်လ21ရက်နေ့ကစုလီကုန်းကျော်တံတားပေါ်မှာအင်တာနက်ဖြတ်တောက်မှုအလိုမရှိစာတမ်းနဲ့လူသတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အင်တာနက်ပိတ်ထားတာလားဆိုရယ်စာတမ်းပါပိတ်စာတွေကိုချိတ်ဆွဲဆန္ဒပြခဲ့တဲ့အတွက်ဒီကိုငင်းစုစီဥပဒေပုံမှန် 19 နှစ်တရားစွဲဆိုထားတာဖြစ်ပါတယ်။အလားတူပဲကျောင်းသားခေါင်းဆောင်ညဟင်းထွန်းနဲ့ကျော်လင်းတို့ကိုလည်းကျပ်ပြူရီ23ရက်နေ့ကကမာရွတ်မြို့နယ်အတွင်းဆန္ဒပြခဲ့ရမှာအာဏာပိုင်တွေကိုကြိုတင်အပြီးပြီးအကြောင်းမကြားတဲ့အတွက်တရားရုံးကဇူလိုင်လ29ရက်နေ့ကထောင်ဒဏ်တစ်လစီကြာခံစီဖို့အမိန့်ချမှတ်ခဲ့ကြောင်းဆန္ဒပြချိန်မှာကျောင်းသားတွေဟာရခိုင်ပြည်နယ်ဘူးရီရောင်မောင်တော်မြို့ကမူလာရန်ကျောင်းပေါ်ပုံစံကြားရောက်လို့ကျောင်းသား21ယောက်ဒဏ်ရာရတဲ့ကိစ္စအတွက်ဆန္ဒပြနေခဲ့တာဖြစ်ကြောင်းလူခွင့်ရေးဖွဲ့ကပြောပါတယ်မလာရုံကတော့တရားရုံးတစ်ခုကကျောင်းသား9ယောက်ကိုအလားတူပြစ်မှုအတွေ့အလုံကျန်းတဲ့ထောင်ဒဏ်တစ်လစီချမှတ်ထားတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်လအတွင်းစီးရေးပြအခမ်းအနားကြီးတစ်ခုကျင်းပဖို့ပြင်ဆင်နေတယ်လို့ခန့်မှန်းရကြောင်းဒေတာရင်းကကွေးဆိုင်ရာလိလာသုံးသပ်သူတွေကပြောပါတယ်။ဩဂုတ်လ31ရက်နေ့ဂျူဒူရရဲ့ပုံတွေအရထောင်နဲ့ချီရဲ့တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေနဲ့မြို့တော်ပြုံရန်အရှိပဲမြင်းရင်စီးရေးပြကွင်းအနီးမှာယာနဲ့ချီရဲ့ရင်တွေရထားတာကိုတွေ့ရတယ်လို့ဆိုပါတယ်။ကယောဘကာလာစီနီကတက်ချက်ရာဒီဥတုအခြေအနေတွေကြောင့်ချီတဲလိကျင့်မှုတွေကိုပုံမှန်ထက်နောက်ကျပြီးမှဆိုင်လို့ယူဆရကြောင်းဂျူဒူတပ်ပုံတွေကိုထုတ်ပြန်ခဲ့တဲ့ American Think Tank Website 38 North ကပြောပါတယ်အော်တိုဘာ10ရက်နေ့အာနာယဝေါ်ကာစ်ပါတီရဲ့85နှစ်မြောက်အထိမ်းအမှတ်စီးရေးပြအခမ်းအနားကြီးကိုမြောက်ကိုရီးယားကကျင်းပမယ်လို့ခန့်မှန်းထားကြတာပါနိုဝင်ဘာလအမေရိကန်ရွေးကောက်ပွဲမတိုင်မီသတင်းပတ်လူချင်းပါမယ်ဒီအထိမ့်မှန်ဒီမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်အစ်စ်တမျိုးကိုထုတ်ဖော်ပြသနိုင်ချေရှိတယ်လို့လည်းကြမ်းကျင်သူတွေကခံမှန်းထားကြပါရဲ့ရှင် 2016ခုနှစ်အမေရိကန်ရွေးကောက်ပွဲလှုပ်ခြင်းကလေးကအမေရိကန်နိုင်ငံရေးမှသဘောထားကွဲလွဲမှုတွေပို့ပြီးတော့ကြီးမားအောင်လှုပ်ဆောင်နေတဲ့ရုရှားတို့ရဲ့ Internet Research Agency နဲ့ဆက်နွယ်နေတဲ့ Facebook စာမျက်နှာတွေနဲ့အကောင့်တွေချိတ်ဆက်ထားတဲ့ကွန်ရက်တစ်ခုကိုဖယ်ရှားခဲ့တယ်လို့ Facebook ကအင်္ဂါနေ့ကပြောပါတယ်။ဒီကွန်ရက်ရဲ့ရည်ရွယ်ချက်ကိုမသိနားမလည်တဲ့သတင်းသမားတွေကိုအဲ့ဒီ Facebook အကောင့်ပိုင်ရှင်တွေကစုဆောင်ပြီးတော့ Facebook ပေါ်မှာအင်္ဂလိပ်နဲ့အာရဗ္ဗာသာစကားတွေနဲ့ post တွေရေးသားတင်ခိုင်းကြောင်းအထူးသဖြင့်လည်းဝေရင်ပရိသတ်ကို UTV ရေးသားစီခဲ့တာဖြစ်တယ်လို့ Facebook ကပြောပါတယ်။အဲဒီကွန်ရက်က American Freedom Zoo, UK, Algeria, Egypt နဲ့တခြားအင်္ဂလိပ်စကားပြောနိုင်ငံတွေနဲ့အတူအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကတိုင်းမှာအဓိကထားလှုပ်ရှားခဲ့တာလို့ဆိုပါတယ်။ American ပြည်တွင်းထောက်လှမ်းရေးဌာန FBI ကရရှိတဲ့သတင်းပေါ်အခြေခံပြီးအဲဒီကွန်ရက်အပေါ်မှာစစ်ဆေးမှုတွေဆက်လုပ်ခဲ့တာလို့ Facebook ကပြောပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေအပေါ်ထိထိရောက်ရောက်အရေးယူဖို့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကဒီကနေ့ပဲပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါရခိုင်ပြည်နယ်ကလည်းကိုဗစ်ရောဂါကြောပြန်ကူးစက်လာရကအခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေကိုပါပြန့်နှံ့နေတာကြောင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ကာကွယ်ဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကဒီကနေ့ online ဆွေးနွေးရမှာပြောဆိုလိုက်တာပါ။သတင်းပတ်အနေနဲ့အတွင်းမှာပဲကူးစက်မှုတွေဆန့်ကျင်ချိုးလောင်အောင်များလာတာဟာရောဂါကာကွယ်ထိန်းချုပ်ရေးစီရင်စီကံတွေကိုလိုက်နာရမှာအားနည်းချက်တွေရှိနေတာကြောင့်လည်းပြောသွားပါတယ်။ဒါကြောင့်လေပြည်ပရေးလိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကထိထိရောက်အရေးယူဖို့လဲအွန်လိုင်းဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ
ပြည်ပရေးဘက်ကတော့ဥပဒေနဲ့ပတ်သက်လို့ခတ်မှမှာတော့ကင်ကြွယ်ရပါလိမ့်မယ်ဒီပန်းကဒီလိုတာဝန်မဲ့တဲ့လူရတေကိုတော့လုံးဝမနှင့်မြို့ဥပမာဆိုလို့ရှိရင်ဟိုမလို့အဖင်းနဲ့ပေါ့နော်ဟိုဘာမှလည်းအရေးမကြီးပဲနဲ့ဒီ night club တွေလိုဟာမျိုးပေါ့ဒါတရားမဝင်ကန့်တတ်ထားရကြတယ်ဖွင့်လာလိုက်ပါလေဆိုဒါဒီဟာဘာမှလိုအပ်တဲ့ကိစ္စလည်းမဟုတ်ဘူးနဲ့အင်တန်တာဝန်နဲ့ပြီးတော့ဤသူပေါ်မှာရောနိုင်ငံပေါ်မှာရောစိတ်ငါအင်တန်နဲတယ်လို့ကျွန်တော်တို့ဒီလိုပဲသတ်မှတ်မှာတရားမှဒါရီအရေးယူပါလေကျွန်တော်ကြက်ကြက်မှမှအရေးယူမယ်တင်းတင်းကြပ်ကြပ်အရေးယူ
ရောဂါကူးစက်မှုတွေတိုးလာတဲ့ရခိုင်ပြည်နယ်မှာတော့မလို့အပ်ရင်အိမ်ပြန်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုကန့်တတ်ထားပြီးရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်မြို့နယ်မှာလည်းအလားတူအိမ်မှာပဲနေဖို့ညွှန်ကြားထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေရန်ကုန်အပါအဝင်တခြားဒေသတွေကိုခီးသွားလာသူတွေအများအပြားရှိခဲ့တာကြောင့်ရောဂါပြန့်ပွားမဲ့အန္တရာယ်ရှိနေတာကိုလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကအလေးထားပြောဆိုကြောင်းရပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာရောဂါကာကွယ်ထိန်းချုပ်ရေးထိထိရောက်မလုပ်ဆောင်နိုင်ရင်အန္တရာယ်ကြီးမားတယ်လို့လည်းသတိပေးခဲ့ပါတယ်
။ရန်ကုန်တိုင်းမှာ400ရှိသွားပါပြီ။နောက်ပြီးတော့ဒီမြို့နယ်တွေမှာ3ယောက်ကျော်ပဲအစရုံးကလေး3ယောက်ကျော်လို့ရှိချင်ရှင်ကျမဆေးရထုံလို့ပါတယ်။အဲ၃ယောက်ကျော်တဲ့မြို့နယ်ကြီးကလည်းတော်တော်များတာပါ။များ
လား။
အဲရန်ကုန်မှာတော့တော်တော်တက်ပြန်စေးရထုံးအစီအစဉ်တွေလုပ်ရမယ်။ရန်ကုန်လိုရန်ကုန်သားတွေကအခုချိန်မှာသူတို့အဆွမ်းပြရမယ်။တကယ်ပဲဟိုကိုယ့်ရဲ့ကိုမြို့နယ်အတွက်ကိုရက်တည်နိုင်တယ်။ကိုယ့်ရဲ့ကျန်းမာရေးအတွက်ကိုရက်တည်နိုင်တယ်။ကိုလုံနိုင်တယ်။ကိုခံနိုင်တယ်ဆိုတော့ပြဖို့အချိန်ဖြစ်လာပါပြီ
။ကဲယောဂါကာကွယ်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်ကုဆက်ယောဂါကာကွယ်နိုင်တဲ့ဥပဒေနဲ့သာမကစစ်တမ်းပိုကြီးတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ပါအရေးယူဖို့လည်းတိုင်းနိုင်ငံပုဂ္ဂိုလ်ကတည်ပြီးခဲ့ပါတယ်။ဒါပေမဲ့လည်းကာယောဂထိန်းချုပ်ရေးစကံမလိုက်နာသူတွေကိုအရေးယူရမှာနောက်ဆက်တွဲပြဿနာတွေရှုံရမှာကိုလည်းလူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ကိုဗစ်ကူးစက်မှုတွေပြန်ဆနေချိန်မှာစကံတင်ပြဖို့ပိုပြီးလိုအပ်ပေမဲ့ဒါတွေကိုကင်မဲ့ဖြစ်ရှင်းတဲ့အခါသတိထားဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတော်ဦးဖြစ်တဲ့ညီညာချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။စကံနဲ့အမိန့်ကိုတာဝန်ယူလှုပ်ဆောင်တဲ့သူကြီးကိုယ်တိုင်ကတည်တည်ချာချာသိရလားဘယ်လောက်ထိကလုတ်ပိုင်ခွင့်ရှိလဲဘယ်ချက်တွေကတော့လုတ်ပိုင်ခွင့်ထက်ကျော်လွန်လဲဆိုတော့အကြောင်းအရာပထမဆုံးသိဖို့အရန်ရေးကြည့်ပါတယ်တကယ်လို့သာသူတို့အနေနဲ့လုတ်ပိုင်ခွင့်အာဏာရှိပြီးတော့လုတ်တင်လုတ်လိုက်တဲ့အကြောင်းကိုမသိလို့ရှိရင်သူတို့ဘက်ကလည်းစိုးရိမ်မှုကြီးတဲ့အတွက်ကြောင့်မလို့လိုအပ်တာနဲ့ပုံမှုပြီးတော့ကင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တယ်အထူးသဖြင့်ကျွန်တော်တို့အခုလိုမျိုးကာလမှာလူတွေအကုန်လုံးကကြောက်လန့်တဲ့အရာမျိုးစိုးရိမ်တဲ့အရာမျိုးကြီးတဲ့အခါမှာလှုပ်တဲ့ဟာကလူခွင့်ရှိတဲ့အောင်ကြည့်မယ်ဆိုရင်မလှုပ်တဲ့မလှုပ်လိုက်တော့ပြစ်ဒဏ်တွေ၊ကိုင်တွယ်ဖြေရှင်းမှုတွေဖြစ်လာနိုင်တာအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့မဖြစ်တင်ပါဘူးခင်ဗျ
။ကိုဗစ်ကာယောဂါကာလလူစုလူဝေးမလှုပ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဦးဆောင်ချင်ပါခဲ့တဲ့အတွက်ခရီးရန်တရားဟောဆရာဒေးဗစ်လာကိုပြီးခဲ့တဲ့လတည်းမှာပဲထောင်ဒဏ်3လစီရင်ချက်ချခဲ့သလိုတဝယ်ခိုင်ရေဖြူမြို့နယ်မှာဖုန်းကြီးပြန်ပွဲကျင်းပခဲ့တဲ့သူတွေနဲ့ ဒီအတွင်းမှာလူစုလူဝေးနဲ့ဘာသာရေးကိုပြုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုလည်းတဘာဝဘီယန်ရဲ့စီမံခန့်ခွဲမှုဥပဒေတွေနဲ့ထောင်နဲ့ပြစ်ဒဏ်တွေချမှတ်ခဲ့မှုပါတယ်။တဘာဝဘီယန်ရဲ့စီမံခန့်ခွဲဥပဒေမှာတော့ညီသူမဆိုးဆန့်စစ်ချက်မပြုလုပ်ခဲ့နဲ့ပေါ်ဆစွာဆောင်ရွက်တာဘီယန်ရဲ့တခုခုကြားရောက်နိုင်တာကိုသိလို့ဖြစ်စီတမင်လုပ်လို့ဖြစ်စီတဘာဝဘီယန်ရဲ့လည်းဂျုံရတာဒါမှမဟုတ်ရင်လည်းဂျုံရအောင်အကြောင်းရင်းတွေဖန်တီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နဲ့ငွေရန်ဒါမှမဟုတ်ပြစ်ဒဏ်နဲ့လုံချမှတ်နိုင်တယ်လို့လည်းကြားထန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးတက်လာနေတဲ့လို့တိုင်းရင်းသားလက်နက်ကင်တွေမှာဆေးရည်တင်မာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ထက်လာမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။ရဲကောက်ပွဲတွေကျင်းပပေါ်လပိုင်းလောက်တာလိုတော့တဲ့အချိန်မှာပဲကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေတယ်လို့တိုင်းသားဒေသတွေမှာစစ်ရဲတင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ကပ်ရောဂါနဲ့လုံခြုံရေးပြဿနာတွေကရဲကောက်ပွဲစီစဉ်သူတွေအသက်တမကမဲဆန္ဒရှင်တွေအသက်ပါဆိုင်ကောင်မှုတွေဖြစ်နေတယ်လို့လည်းရဲကောက်ပွဲစောက်ကြည့်လေလာအဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation အဖွဲ့ကရဲကောက်ပွဲဆိုင်ရာအကြံပေးမှမျက်နှာသာတင်ကပြောပါတယ်
။ခုဒီ COVID-19 ဖြစ်နေတဲ့အချိန်ကြီးရဲ့အဲ့နောက်ပြီးတော့ဒီရွေးကောက်ပွဲကျင်းပပြုလုပ်မဲ့တချို့သောနေရာတွေမှာဒီပြည်ရင်းစစ်ကိစ္စတွေရှိရဲဆိုတော့အဓိကတွေကတော့အဓိကဟိုအကြီးကျယ်တက်ရောက်နိုင်တာကတော့ဒီမျက်ဆန္ဒရှင်ပေါ့နော်။ဒါဒီမျက်ဆန္ဒရှင်ကြတော့ဒါသူတို့အနေနဲ့ကြတော့သူတို့ရဲ့လုံခြုံရေးတွေအဲသူတို့ဒီဟိုအကြမ်းအကြီးကိစ္စတွေပေါ့နော်။ဒါတွေကိုသူတို့အဓိကထားပြီးတော့စဉ်းစားလိမ့်မယ်ပေါ့နော်။အဲဒီအခါကျတော့ခုနလိုအဲကိုယ့်ရဲ့နေမြေမှာကိုယ်မဲပေးရမယ့်နေရာမှာအဲဒီမင်းကြမ်းမှုရှိလို့ဆိုရင်သူကမဲထွက်မပေးတာမျိုးတွေဒီကောက်ပွဲကိုသူအနည်းမထားတော့တဲ့ဟာမျိုးတွေပေါ့နော်။အဲ့လိုမျိုးအခြေအနေတွေတော့ဖြစ်လာနိုင်ပါတယ်။ဒါကတော့အားလုံးအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တာပေါ့နော်
။ရဲကောက်ပွဲကျင်းပဖို့နှစ်လလောက်တာလိုတော့တဲ့အချိန်မှာပဲကက်ရောဂါကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်မှာညမထွက်ရအမိန့်ထုတ်ပြန်တာမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ညွှန်ကြားထားတာတွေအပါအဝင်ဆောက်ရှားသွားလာမှုတွေကန့်သက်ထားပါတယ်။ကပ်ပဲတည်နေချိန်မှာပဲလက်နက်ကင်ပလီဘဟာတွေလည်းရှိနေစေဖြစ်တာကြောင့်လာမယ့်ရွေးကောက်ပွဲမှာထိခိုက်နိုင်တာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတော်တင်လှိုင်ကပြောပါရယ
်။နေနေပြီးပြင်ညာတဲ့အခါကျရင်ရွေးကောက်ပွဲလုံးလို့ရမယ့်နေရာမလုံးလို့ရမယ့်နေရာတွေရှိရင်လည်းရှိလာနိုင်တယ်ပေါ့နော်။ဒါကတော့အဒီတို့ကလည်းကြိုပြောလို့မရဘူး။ဘုံမှကြိုပြောလို့မရဘူးဒီအချိန်ကလေ။အဲဆိုတော့ဒီနေကောကွဲအနေနဲ့ကတော့လောက်ရမယ်ဆိုတဲ့နေရာမှာရွေးကောက်ပွဲကိုအောင်မြင်အောင်လုပ်သွားမယ်ပေါ့လေ။
လက်နက်ကင်ပိပခါတွေကြောင့်အရင်ရွေးကောက်ပွဲမှာတော့အခက်အခဲတွေကြုံခဲ့ရတဲ့ရှမ်းပြည်နယ်မှာတော့ဒီနေ့မှစစ်ရေးတင်မာမှုတွေရော့ပါနေတာတွေ့ရပေမဲ့ကက်ရောဂါအန္တရာယ်ချိန်ဆမှုတွေကြုံနေရတာပါကက်ရောဂါကလည်းကန့်သတ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအခက်အခဲကြုံရနိုင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အသွေးရမှုဦးနှစ်ဆန်ဦးကပြောပါတယ
်စစ်ပွဲကတော့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကျွန်တော်တို့ဟိုထူးခြားခြားဟာလေထူးခြားကြောင်းနေတဲ့အစားအရင်နေ2010 2015ဒီလိုတိတ်ပြီးတော့ထူးခြားတဲ့အခက်အခဲကျွန်တော်ယူကောက်ဝဲပေါ်မှာမပေါ်ဆွမ်းမှုမှုတိတ်တော့မရှိသေးဘူးအခုချိန်ထိတော့ဆက်မှာ
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကကျေးတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်ကမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ဖူးပါတယ်ရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ AA အဖွဲ့နဲ့ရှမ်းပြည်နယ်မှာအခြေဆက်လှောက်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တစ်ဖက်တည်းအပြက်ခတ်ရက်စဲရီကိုနောက်ထပ်တလတက်တန်းတိုးလိုက်ကြောင်းဒီသတင်းပတ်ထဲမှာကြေညာထားပါတယ်ဒီမတိုင်ခင်မှာပဲတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှောက်ရှားရနေမြေကလွဲလို့ကြံတဲ့အတွင်းမှာအပြက်ခတ်ရက်စဲထားတာကိုတက်တန်းတိုးလိုက်ကြောင်းကြေညာထားပါတယ်ယူမြန်မာဖောင်ဒေးရှင်းအဖွဲ့ကမမြန်နန္ဒာတင်ကတော့ရွေးကောက်ပွဲကာလမှာအပြည့်အဝကြေညာချက်တွေကိုထိရောက်အောင်အကောင့်ထဲပို့ဖို့လိုတယ်လို့မြင်ပါတယ်
ဒီလိုအပြစ်ခတ်ရဆဲထားတယ်ဆိုတဲ့အခြေအနေကိုသူတို့ရဲ့တက်ရင်နေမှာရှိတဲ့တက်ခွဲတွေမှာရှိတဲ့တက်သားတွေကလည်းဒါကိုသိဖို့လိုအပ်တယ်ပေါ့နော်သူတို့ကဒီအပြစ်ခတ်ရဆဲဆိုတဲ့အခြေအနေကိုအားလုံးပေါ့နော်ကိုယ့်ရဲ့တက်ရင်အတိတ်မှာသိအောင်ပြောရမယ်သူတို့ကတော့တက်သားတွေကိုဗာရှင်းပြဖို့လိုတယ်ဆိုတော့ဒီကာလကယူကောက်ပွဲလုပ်တဲ့ကာလဖြစ်တဲ့ကောက်ပွဲလုပ်တဲ့ကာလမှာမေဆန္ဒရှင်တွေကအေးအေးချမ်းချမ်းနဲ့သူတို့ဒီမျိုးထွက်ပြေးနိုင်တဲ့အခြေအနေတခုရှိဖို့လိုတယ်
တဖက်တအပြက်ခရက်စဲရဲ့တက်တန်တိုးကြောင့်ပြင်ညာခဲ့တဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေဘက်ကတော့သူတို့အပေါ်တိုက်ခိုက်လာမယ်ဆိုရင်ခုခံတဲ့အနေနဲ့တောက်ပြန်မှာဖြစ်ကြောင်းပြောဆိုထားသလိုတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှောက်ရှားရနေမြေတွေမပါဘူးလို့ပြောထားတာကြောင့်စစ်ရဲတင်မာမှုတွေကတော့ရှိနေဆဲဖြစ်ပါတယ်ရှင်။ကျမအကနုံပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ဒီမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပ Pomen Tishun is a VOA Intercept 17, near set 3 Juru Rigani, near Nya Konanaima, Piatari, Minnie Dongeza, Nasonia, Nanganagan, Yamadrin, Dresa Mari, Dresa Minyangan in a Bassin Canarico, TVV Yotanaima, Nizin Pomen Tishun Marisin.
ကျွန်တော်ရေးပညာရှင်တွေကကြိုတင်ပြင်ဆင်ထားကြတယ်လို့ကုသမှုအန်ရဲ့အတွက်သတိထားဖို့လည်းတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထောမှာဒီကနေ့မနက်ကျွန်မရေးဝင်ကြီးဌာနကထုတ်ပြန်တဲ့စီရင်အရာရခိုင်ပြည်နယ်မှာကိုဗစ်တက်ခွဲအတည်ပြုလူနာစုစုပေါင်းက
28 ကျမတို့အနေနဲ့ကတော့ခုလက်ရှိကျမတို့ရဲ့ကပက်စတီကျမတို့အနေထားတွေကရှိနေတဲ့ဒီယောဂပို့တွေ့လူနာတွေကိုကျမတို့နည်းနည်းနည်းခိုင်ခိုင်နိုင်တဲ့အစွဲအတွက်ကြောင့်ကျမတို့စေရုံတို့မဟုတ်ကျမတို့စေရုံတွေတို့ပြုလုပ်ထားတဲ့ကျမတို့သီးသန့်ထားတဲ့လူရာကြီးစေရုံတွေမှာထားဖို့ပဲကြည့်ရပါတယ်။ဟိုအိမ်မှာထားဖို့စီစဉ်တော့မရှိသေးပါဘူး။
ကိုဗစ်ကာယောဂာနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းပြည့်ခတ်မှုတွေဆက်လက်ကျပေါ်နေတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။
ရခိုင်ပြည်နယ်မှာကာယွာကကူးစက်ခံရသူဒီပြူလူနာတွေဆက်တိုးနေချိန်မှာပဲစီရေးတိမ်မာမှုတွေကြောင့်ဒေသခံတွေဘဲလော့ရတင်းဆောင်နေကြရတာဖြစ်ပါတယ်ဒီအပိုင်းတွင်တိုက်ခတ်မှုတွေထိခိုက်ပျက်ဆုံးမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေကြုံနေရတဲ့ကြောက်တော်မြို့နယ်မှာဆိုရင်လေလုံခြုံရေးစိုးရိမ်မှုကြောင့်ထောင်ထဲရှိတဲ့ဒေသခံတွေဘဲလော့ရတင်းဆောင်နေကြရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်အဲ
ရသူတို့ကလောလောဆယ်မှာနေရောသွားရောအရင်ခေတ်တွေ့တာပေါ့နော်အခုလိုကိုဗစ်ကူးစက်နေတဲ့ကာလဆိုတော့ပိုပြီးတော့မဆုံးရတဲ့အခြေအနေမှာရှိပါတယ်ဗျာအဲဆိုတော့လောလောဆယ်ကျွန်တော်တို့အားပြမနေတာကတော့လူကြီးလက်ထောင်ကျော်လောက်ရှိနေကြတာခပြည့်နေတဲ့ဒီကနေ
ကျောက်တော်မြို့ရဲ့မြောက်ဖက်ကလတန်မြေရှိဘက်ကမ်းမှာတည်ရှိတဲ့ကျေးရွာတွေမှာလည်းလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေတင်းဆောင်နေကြရတယ်လို့ကိုတိုင်ထွက်ပြေးနေရတဲ့တာစီရွာသားတို့ကပြောပါတယ
်မင်းကထွက်ပြေးတာဗျာမြန်မာတပ်မတော်ကလည်းလည်းအကြည့်ငယ်ရွာတွေကိုဝါပြီးဝါပြီးတော့ပြစ်ခိုက်တယ်နောက်ပြီးတော့လူတွေကဖမ်းသိတယ်အဲဒါကြောင့်ဒီရွာတွေတွေကအကုန်ကျောက်လိုက်ပြီးတော့ဒီကရွာတွေကိုဆက်ပြေးကြတာပေါ့အဲဆက်ပြေးတဲ့နေရာမှာလူကတော့အများကြီးပဲကျွန်တော်ခံမလာတော့လူလေးကဆောက်လာတော့ရှိနေတယ်။ပောက်ရပါဗျာ။အဲတာစီရေ၊ရွှေပြေ၊ရွှေပြေတိုက်ရေ။နောက်ပြီးတော့ဒီအကုန်လုံးကအလီကျွန်းကျပ်ပုံစံအားရရတယ်။အကုန်လုံးဆက်ကြတာပေါ့
။ဒီအပိုင်းတွင်တိုက်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့အဲ့ဒီခြေကတချို့ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ကြောက်တော်ဒေသခံဦးကျော်လန်းကြီးကပြောပါတယ
်။အခုကျွန်တော်ပြရတဲ့လောက်ကတော့ကြောက်တော်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လူတွေကတော့ဒီလိုပဲတပောက်ကအမျိုးသမီးကြီးရဲ့ဒီတက္ကသိုလ်ဆက်တာအမျိုးသားလူနဲ့အမျိုးသမီးကြီးကိုစစ်ဆေးတမှုဖြစ်နေပါလေ။
ကိုနာပိုင်းရဲ့ကူးစက်မှုနဲ့ဆန်းရှင်တိတ်များလာနေတဲ့ရခိုင်ပြည်နယ်မှာခုဆိုရင်ခံမှန်းရှိဒေသခံ3000ကျော်စစ်ဘေးကနေတင်းချောင်းနေကြတယ်လို့နောက်ထပ်လေးထွက်ပြေးနေရစေဖြစ်တယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။အခုလိုကာယောဂဘေးကြုံနေရတဲ့အချိန်မျိုးမှာစီရေလှောက်ရှားမှုတွေကိုရတန်းဖို့လိုတယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်။ဒီကာလတွေမှာပြည်ပြည်ရဲ့တိထားဖို့ဒီလိုစီမတကူနေဆရာတော်စီရေလှောက်မှုတွေမလုပ်ဖို့ပေါ့နော်ဒီကူတူကူရဲ့ဒီတော့ရှိစေကျမတို့ကိုတောက်စုပြုတဲ့မှာဒီအချိန်မှာတော့တော့ဟိုစာနာထပ်ပြီးပါသူတို့ပြောတာရှိပါတယ်ကြာဒါပေမဲ့မရှိနိုင်သေးဘူးနော်တို့ကများတော်တော်လေးကိုစဉ်းစားပြရတဲ့အချိန်မှာရှိပါတယ်ဒါလည်းပြတ်ပြတ်ပြီးတော့ဒီနိုင်ငံတော်ဘက်ကဒီအကြီးအကဲတော်ရှိနေတဲ့ကတော့တိုင်ပင်နဲ့ဒီနိုင်ငံတော်တမနာကြီးတို့လည်းပုဂ္ဂိုလ်တွေကဘာမှပြောတဲ့ခါကျတော့လည်းပဲကိုကျွန်တော်တို့လည်းတော်တော်လေးကိုအားနေရပါတယ
်မြန်မာနိုင်ငံရှိဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုယူကတော့ကပ်ဘေးတိတ်နေတဲ့ရှင်တိုက်ခိုက်မှုတွေရစေဖို့မနေ့တုန်းကပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်ကာယောဂါနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂကျွမ်းကျင်မှုလျှောက်ရဲ့တိုက်တွန်းချက်ကိုနှောက်ထောင်ဖို့ကာယောဂါရောစစ်ဘေးပိုင်ခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရဲ့အရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်မှုတွေကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာရောဂါကူးစက်မှုထိန်းချုပ်ကာကွယ်ရေးတိုးမြင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါမြန်မာနိုင်ငံနဲ့နေဆက်ဒေသတွေမှာကပ်ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းနိုင်ငံကဆက်လက်တိုးမြင့်လာနေရမှာအခုနောက်ဆုံးအဓိကနေဆက်ဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့တက္ကသိုလ်မှာဆိုရင်လည်းအဝင်အထွက်တွေကိုတင်းကျပ်လိုက်ပါရယ်။မြောက်ပြည်ဘက်ကနေဝင်လာနေတဲ့ကုန်တင်ကားတွေမှာကားမောင်းသူနဲ့နောက်တဦးသာလိုက်ပါဝင်ပြုပြီးလူပိုတင်ဆောင်ခဲ့ပြုကြောင်းတက္ကရာအုပ်ချုပ်ရေးမှူးရုံးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်နေဆက်ဝင်ထွက်တွေမှာကြုံရတဲ့အခြေအနေကိုတော့မြောက်ရီမျိုးကကားမောင်းသမားတဦးကအခုလိုပြောပြပါဗျ
။ဒီနေ့မှထွက်တာမနေ့ကညမရတော့
။အော
်ဒီနေ့ထိရသေးတယ်။ဒီနေ့ဒီမှာစပယ်ယာတယောက်လိုက်လို့ရတယ်လို့။မနေ့ကစပြီးတော့တယောက်ကားတော်မတယောက်ပဲလာမယ်လေ
။ပုံတယ်ရလာလို့ရတယ်လေ။ဒါကတော့ကျန်းတူလားဒီလားရတူလားအဲ6ဘင်းက6ဘင်းကကျတော့လာလာလို့ရတယ်6ဘင်းကတော့လူတယောက်လာလို့ရတယ်အဲဒီဘင်းကကျတော့တယောက်ပဲလာတယောက်ပဲတော့အဲ့လိုပြောဟုတ်6ဘင်းကကျတော့သူတို့လူတယောက်ပြီးလိုက်တယ်ဆိုတော့ဟိုနေ့လေဟိုကစ်တီဝိုင်းတင်ဝိုင်းချဖို့အဲ့လိုပေါ့ဒီဘင်းကတော့မရဘူး
မြန်မာနယ်ဇက်တက်ခင်ဟာထိုင်းမြန်မာကုန်သွယ်ရေးရဲ့အဓိကတကားပေါက်ဖြစ်သလိုမြန်မာနယ်ဇက်လည်းဖြစ်ပါတယ်မြန်မာနိုင်ငံသားအများအပြားနေထိုင်နေကြတဲ့တက်ခင်ရဲ့နယ်ဆောင်မြို့မှာတော့ကဲ့ရောကပြတ်ပွားလာတဲ့အန္တရာယ်ကိုကြိုတင်ပြင်ဆင်ကာကွယ်ကြဖို့ကိုလည်းထိုင်းကျန်းမာရေးဌာနကသတိပေးထားပါတယ်။ထိုင်းနိုင်ငံမှာယောဂါကူးစက်မှုတွေညှော်နေလာတာကြောင့်ကပ်ယောဂါကာလကပ်သက်ထိ ंछ ုပ်မှုတွေကိုပြန်လျှော့ပေးနေချိန်မှာပဲမြန်မာနိုင်ငံနေဆက်မှာတော့ပြန်လည်တင်းကျပ်လာနေတာပါ။ Yoga Kusame and Yevo Tenchopo, Tiamo and Weola to Rigure, Tayana Vandiga, Zatai to the Lu, Shapuis, the Pansini Vare, Manina Vale, Tamiaman is there, Nesamu, Chasan do a Yakwe, Chichi, Rani, Yele, Jumo Chapi, Nemanang and Zatani, Tangbeko, Weola, Tionang and Data Une, Nemanang and Data Ule, Lujuita Fueda, Pansi by Vare, Nemanang and Data.
ในงานอสุรัยลุส่งเกตุยฮะในงานยึดตันเตียรีอัญญมจีลินหมู่ฤจองอตาสีอยู่ในยินไซเนียดล่ะสุราลุหมู่อโจจองตุอุเนซวยเนตรงตัดทาบาระเจนอจอซันดาวะทะไคปิเนมาอะกุเยดิยิผิดปวนเนี่ยโควิดกายอกาโหหันตาตัดเผ่ผู้ด้วยอสุรัยเนี่ยตาวันสิสุรัยลุส่งหมู่อปอทะไคในงานยึดไตวันงาปกุตะชูเยอัญญมจีลินหมู่บะวินมะจำหมู่จ้าเนียบาระ
ท่านพี่เนี่ยมาอู้เยดิยิผิดปวนเนี่ยโควิดกายอกาโหหันตาตัดเผ่ผู้ด้วยอสุรัยเนี่ยตาวันสิสุรัยลุส่งหมู่อปอทะไคในงานยึดไตวันงาปกุตะชูเยอัญญมจีลินหมู่บะวินมะจำหมู่จ้าเนียบาระ ไอ้นี่มาอโซยาเลยปูบ่าวเวมุงเลยอากอกเคเลยอะคูโซยินจนเราดีวอลันเทียร์เลยเนี่ยจีปินเซนหน้าจาเลยนะอะคูดียะป้ายมาเวจนเราวีลาปูระไคโซพี่တော့มาเอลูดูเชบิวอพွေตะคูพွေซิจาเลยเอ้ออะกะอโซยาเยโลเอชเช็ดတွေมาจะมาเยชายาโลเอชเช็ดတွေมากูญีแม่วอลันเทียร์ยอจะมาเยทาคูปิเซไปยอจะบลูกูญีจําเลยโซเรอ่ะบ่เอ้อเมื่อดิลงนี่จาเหรอบ่อะโดชินาก็รอจะไคซีเอสโอดิก็เลยดี ကိုဗစ်ဘေးမှာကုညီကြမယ်ဆိုတဲ့အစင်းကြီးရှိနေကြတယ်ဒါပေမဲ့အစိုးရဘက်ကိုထောက်ကြပြီးပြောမယ်ဆိုတော့အစိုးရဘက်ရဲ့ကန်လန်မှုကနောက်နေ့တွေအစိုးရရဲ့ဖိတ်ခေါ်မှုပိုင်းမှာတော့အားနေနေတယ်ဥမာရန်ကုန်လိုမျိုးမကွေးလိုမန္တလေးစသည်အပြင်ပေါ့လေတိုင်းပြည်တွေကလူမေတွေကိုဒီဗော်လန်တီယာခေါ်တာပဲရှိတယ်ရခိုင်ကလူမေတွေကိုကျွန်တော်တို့ဒီအနောက်စလုံးတာဘာမှမရှိဘူးဒီနေ့နောက်တစ်ခုကကျွ
lu tu chu ye zbo ra ha aso ye lu ye ko thu ra ataw ma myin ya wu thu ye lu ye ha sui tan pa ba lu ni de su bi yo a dai ba de lwe kaung yu bi yo ra ma ye ta ja ra ko le twi ya wa de so lo di kaisa ri ko wa ba lu pye pya aw lu tin de le ai pi du tu chu wa ai lu myin ya ra ko a lwe ma lu cin wa ro tin na ba di ma online ga ni bi twi ni ya ra ga ro a ra ko te ma အငေါ်ဘယ်လိုလုပ်နိုင်မယ်ထင်ပါလဲ
။ဟုတ်အတီးကတော့ဒီကာလမှာကျွန်တော်တို့ဒီနိုင်ငံရေးအမျက်ထုံးမှုတွေဆိုတာကိုလည်းကျွန်တော်တို့တွေ့နေရတယ်။ဒီကိုဗစ်ကဟိုအစ်မဟုတ်ဘူးပေါ့လေ။အဲ့လိုမျိုးပြောနေတဲ့ဟာတွေလည်းကွာလာလာပေါ့လေ Messenger တွေကလည်းပို့တယ်။ဒါလွေးမားတဲ့အယူဆတစ်ခုဖြစ်ပါတယ်။ကျွန်တော်မြင်တာကတော့ဒီကိုဗစ်ကတော့ကျွန်တော်တို့ရခိုင်ပြည်မှာဆိုရင် Silent Carrier တွေအများကြီးရှိနိုင်တယ်လို့ပထမ Like ကလေးကကျွန်တော်တို့သုံးသပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့အရက်ဖွဲ့စစ်တွေရောနဲ့ရောပြည်သူတွေနဲ့ရောအစိုးရရဲ့ထုတ်ပြန်ချက်တွေ
ကျမရဲ့ဒီဝန်ကြီးဌာနပေါ်လေအဲ့ဒါကထုတ်ပြန်ချက်တွေကိုလိုက်နာဖို့လိုအပ်တာပေါ့နော်အဲ့လိုလိုက်နာမှုတွေမရှိဘူးဆိုရင်တော့ကျွန်တော်တို့ဒီပို့ပြီးတော့စိုးရွားနိုင်တဲ့အခြေအနေမျိုးမှာရှိတယ်နောက်တစ်ခုကအစိုးရဘက်မှာလူထုတွေရဲ့ယုံကြည်မှုမရှိဆိုတာကတော့ဆေးမှာအုပ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ရဲ့ဒီဝါဒဖြန့်စီမှုပေါ့နော်ဝင်လင်းနေတာမှုတွေအားနေတဲ့အတွက်ကြောင့်
ကျွန်တော်နိုင်ငံရေးသမားတချို့ကရောဒီကိစ္စကိုတက်မှတ်ပေးဖို့ဆောင်ရွက်နိုင်ကြအောင်ရှိပါလားအတီးကတော့ဒီဒါကကျမ်းမာရေးဆိုင်ရာဒီကမ္ဘာကဲရောကပေါ့နော်အဲ့တော့ရခိုင်မှာဒါဂျုံနေရပြီဒါပါတီတကူရဲ့အရေးမဟုတ်ဘူးအစိုးရဖွဲ့စည်းတကူရဲ့အရေးမဟုတ်ဘူးလူမှုဖွဲ့စည်းတကူရဲ့အရေးမဟုတ်ဘူးဆိုတဲ့အပြင်ကျွန်တော်တို့ဒီ နိုင်ငံပါတီတို့ရောအဲ့လိုခံယူချက်မျိုးနဲ့အလုပ်လုပ်ဖို့လိုအပ်တာပေါ့ဒါကိုကျမ်းမာရေးကိုကျွန်တော်ကျမ်းမာရေးရှုထောင့်ကနေချင်းကပ်ဖို့လိုတယ်ဟိုဒီအချိန်မှာအစိုးရမို့လို့နိုင်ငံပါတီမို့လို့အနိုင်ရတာမို့လို့စသည်အပြင်အဲ့လိုဝိဝါဒကွေးတာတဲ့ရခိုင်ပြည်သူအကျိုးအတွက်ချေရှုဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကတော့အဲ့လိုလုပ်မယ်ဆိုရင်လည်းကျွန်တော်တို့လုပ်ရရတဲ့အရာတွေရှိတယ်
ဟုတ်ပူပေါပါဝင်ပြီးတော့ဒီရခိုင်ပြည်မှာဖြစ်နေတဲ့ဒီကိုဗစ်ဒုတိယလှိုက်ကိုဘယ်လိုကပ်ွေးတုံ့ပြန်ကြမလဲဆိုတဲ့အမျိုးထိတ်သိမ်းစဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်တစ်ချို့ကတော့ဒီအင်တာနက်ပိတ်ထားတဲ့ကိစ္စကြောင့်ကျွန်မရဲ့ဝန်ကြီးဌာနကပြောလို့တဲ့
message တွေသတင်းစကားတွေဟာတစ်ခါကြုံရတဲ့သူတွေစီကိုဒုက္ခနဲ့ရင်ဆိုင်ပြီးတော့မဲ့လူတွေစီကိုမရောက်နိုင်ဘူးလို့ဆိုကြပါတယ်။ဒီလိုနေရာမျိုးမှာကိုခိုင်ကောင်းစံတို့လိုလူမှုအဖွဲ့အစည်းတွေကဒီသတင်းစကားတွေတကယ်ရအောင်တနည်းနည်းဆောင်ရွက်နိုင်တဲ့အခြေအနေမရှိဘူးခင်ဗျာ။
ဒီIDB ကံတွေကိုရေဒီယိုဖြန့်ဝေမှာပေါ့နော်ဟိုအထူးသဖြင့်တော့ဒီမြို့ပေါ်မှာတော့အင်တာနက်ပိတ်ချက်တွေမေးလို့သတင်းဌာနတွေပေါ့ဥမာ
ထုတ်လွှင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့ဒီအင်တာနက်ကခက်ခဲရှိပေမယ့်လို့ကြော်လွှမ်းနိုင်တဲ့အရာတွေရှိတယ်။နောက်ပြီးတော့ဒီကျမရေးနဲ့အောက်တောက်ဝန်ကြီးဌာနနဲ့ထုတ်ပြန်တဲ့ကျွန်တော်တို့လိုက်နာသိတဲ့အချက်တွေကိုဒီနိုင်လို့မျိုးပေါ်လေပမ်ဖလက်လို့မျိုးကျွန်တော်တို့ဖလိုင်ယာမျိုးပေါ့အဲ့လိုမျိုးအချမ်းလေးဟာမျိုးကဒီအချိန်မှာပို့ပြီးတော့ခရီးရောက်တယ်လို့မြင်ပါတယ်။ဆိုတ social distancing တို့ lockdown လောက်တာတို့ကတော့တကယ်လူအလိုလောက်တယ်လို့ထင်တာပဲကျွန်တော်ကတော့ဒီဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တလွဲအသေးပဲဖွင့်ပြီးတော့အမြင်မှအောင်ရေးနေကြတဲ့ social media activist တချို့ရဲ့လူရက်ကဘောဟန်တာနိုင်မယ်နီလန်ရှိပါလားခုခံကန်းဆောင်တို့အထူးသဖြင့်အဲ့လူမှုကျိုးဆောင်လူပြေဖွဲ့စည်းတွေကပဲတက်နိုင်မယ်ထင်ပါတယ်ဘယ်လိုနည်းလမ်းများစဉ်းစားမိပါလဲဒီဟောက်တော့
ကျွန်တော်တို့မြန်မာနိုင်ငံမှာတော့ကွာလာလာနောက်မမမကတဲ့တွေဖြန့်ချီတယ်ဆိုတဲ့အပြုတ်တွေကဟိုအများကြီးရှိနေတာပေါ့လက်ရှိမှာလည်းကြုံနေရတယ်အဲ့တော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကိုယ်နိုင်ကမလုပ်ရမလဲဆိုတော့ဒီကျမ်းမာရေးဆိုင်ရာတင်းဆက်လက်တွေကိုမမမပေါ့အင်တာနက်ရတဲ့လူတွေကလူမှုစာမျက်နှာတွေမှာပြောနိုင်တယ်လို့တစ်ဖက်မှာလည်းသတင်းဌာနတွေကိုကျွန်တော်တို့ message ပို့ဖို့အရေးကြီးတယ်လို့သတင်းစကားပေးဖို့အရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်ဟာတကယ်ဖြစ်နေတာပါပဲ။ရခိုင်မှာဒီဒုတိယလိုက်ရှာဖြစ်တယ်ဆိုတော့ပို့တွေလူနာတွေရှိတယ်။ထို့နည်းလည်းကောင်းကျွန်တော်တင်နေဟိုရခိုင်မှာမဟုတ်ဘူးပေါ့လေ။ရန်ကုန်လိုလူစုလူဝေးနဲ့နေတဲ့နေရာမျိုးမှာလည်းတကယ်တမ်းရှစ်ဆက်မယ်ဆိုတော့တွေ့နိုင်တာပေါ့။အဲ့တော့ဘလိုပဲဖြစ်ဖြစ်ပါဒီကောလာဟာလာတွေပြပပြအောင်ဒီဖြည့်ဖြတ်နိုင်အောင်ပေါ့နော်ဒါဒီတင်းကတော့မန်နေဂျီတင်းမမှန်ဘူးဆိုရင်ဟာမျိုးကိုတယောက်ချင်းစီကနေလိုက်လုပ်ပေးမယ်ဆိုရင်လည်းဟိုဒီဟာကြီးကခင်းချောင်းနိုင်တဲ့အရာတစ်ခုလို့မြင်ပါတယ
်နောက်တစ်ခုကအဲ့ဒီကိုဗစ်ကရောဂါဆိုတာဟာနည်းနည်းရှိတာမဟုတ်ဘူးတစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်တဲ့အတွက်
ကဘာကောင်းဆောင်တွေအမျိုးအမြင်ကြီးရဲ့ပုဂ္ဂိုလ်တွေကလသမဂါတို့လို့အဖွဲ့အစည်းတွေကရန်သူမိတ်ဆွေနိုင်ငံချင်းနဲ့မပြိုင်ကြနဲ့အကုန်လုံးပူးပေါင်းတိုက်ခတ်ကြပါလို့ပြောနေတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲဒီလိုတုံ့ရရတာပဲအထူးသဖြင့်ရခိုင်ဒေသတွင်နိုင်ငံရေးအဖြစ်ပြစ်ပခါတွေတိုက်ပွဲတွေပြင်းထန်နေတဲ့ဒေသဒီနေရာမှာရောရန်သူမိတ်ဆွေဆိုတာကိုခဏဘေးဖယ်ပြီးတော့
ချင်းမှာအပြစ်ခတ်ရဆဲပြီးတော့ဒီကိစ္စကိုပူပေါင်းလှုပ်ဆောင်ကြပါတိုက်ဖျက်ကြပါလို့ဆိုတော့အဲ့ဒီအတွက်အလားအလာကောရှိနိုင်သလားဘာများအဟံတာဖြစ်နေလဲအဲ့ဒီအတွက
်အတီးကတော့ကျွန်တော်တို့ဒီဒီခိုက်ပြင်းနေအစိုးရအနေနဲ့တော့၎င်းပြည်ထောင်စုအစိုးရအနေနဲ့တော့၎င်းလှုပ်ဆောင်လို့ကြားတဲ့အရာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ပြည်ထောင်စုအစိုးရကဒီကိုဗစ်ကာလမှာတိုင်းရင်းသားလက်နက်ကအဖွဲ့စီတင်နဲ့ပေါ့ဆောင်ရဲမယ်တို့တောက်ပြီးတော့မှဒီ EO လက်မထိုးထားတဲ့အဖွဲ့တွေကိုဒီကိုဗစ်ကာလလှုပ်ဆောင်မှုအတွက်ဒီငွေချေပံ့ပိုးတာတို့အရေးကြီးမယ်လို့မြင်ပါတယ်ဒါမျိုးလှုပ်ဆောင်ဖို့အတွက်ဆိုရင်တက်မတော်ရဲ့အခက်ငယ်တာအရေးကြီးတယ်လို့မြင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိုဗစ်ကာလမှာစီးရဲရက်ဆိုင်မှုကရခိုင်ကိုချန်လန်းပြီးတော့လှုပ်တဲ့ဟာလဲဒါအရေးကြီးတဲ့အချက်တစ်ချက်ပါတကယ်ကကိုဗစ်ကာလမှာဟိုအကျံဖက်အဖွဲ့ပဲဖြစ်ပါစေအောင်တော့ကျွန်တော်တို့ကလူသားချင်းစာနာနဲ့ကျန်းမာရေးဆိုင်ရာရှုထောင့်ဝန်ရတာကျွန်တော်တို့ကတိုင်းသားညီကိုတွေလည်းဖြစ်တယ်အဲ့တော့အပြစ်ခက်ရဲစစ်စစ်ထဲမှာရခိုင်ရဲ့ကဏ္ဍကိုလည်းထိသွင်းစဉ်းစားဖို့လိုအပ်တဲ့အချက်တစ်ချက်လို့ကျွန်တော်ကထောက်ပြချင်ပါတယ်နောက်ပြီးတော့ UNO လို UN လို့အဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်တို့ဒီဒီပြင်ထဲမှာပေါ့လေလက်ရှိရခိုင်ပြည်နယ်မှာအခြားစီမံကိန်းလုပ်ငန်းတွေကိုလုပ်ခွင့်မပြုရင်တောင်မှဒီကိုဗစ်ဆိုင်ရာကျမရဲ့ဆရာလုပ်ငန်းတွေကိုလှုပ်ဆောင်ဖို့အတွက်အစိုးရအနေနဲ့ခွင့်ပြုဖို့စဉ်းစားသင့်တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်ကထောက်ပြချင်ပါတယ
်ဟာနောက်ဆုံးတစ်ခုသတိရမိတာကဒီကိုဗစ်ကရောတာဖြစ်ခါစားကဒီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ရခိုင်တပ်တော်AA အဖွဲ့ကလည်းကိုဗစ်ကရောနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုသူတို့ကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်ကြွန့်ကျင်တဲ့အစီအမြင်နဲ့သတိပေးပြောကြားလာတယ်ကျွန်တော် online မှာတွေးမိပါတယ်သူတို့ကသူတို့ဘက်ကလည်းပဲဒီကရောကကိုတိုက်ချက်ဖို့ဆန္ဒရှိနေအစိုးရကလည်းတိုက်ချက်ဖို့ဆန္ဒရှိနေဆိုရင်ကျန်တဲ့ကွဲပြားမှုကိုဖယ်ထားပြီးတော့ဒီကိစ္စအတွက် ad hoc cooperation ပေါ့ဒီကိစ္စအတွက်အထူးသဖြင့်သူတို့ညှိနှိုင်းဆောင်ရွက်မှုများဖြစ်လာနိုင်အောင်တစုံတရာဘယ်လိုလုပ်သင့်တယ်ထင်ပါလဲအဲ့ဒါလွတ်တော်ကိုယ်စားလှယ်တွေကများလုပ်နိုင်မလားလူမှုအဖွဲ့အစည်းတွေကများဆွေးဆော်ပေးနိုင်မလားအဲ့လိုလုပ်တဲ့လူတွေကအပြစ်တင်ခံရမလားအပြစ်မြင်ပြီးတော့အရေးယူခံရဖို့ရှိနေလားခိုင်ကောင်းဆောင်ရဲ့သဘောထားကိုအကျဉ်းုံလေးနောက်ဆုံးသုံးသပ်ပြတော့ဟု
တ်အဒီကတော့ဒီလုပ်ငန်းမှာအေကလည်းကျွန်တော်တို့ဒီကန့်လန့်တာရှိတယ်ကိုဗစ်ကာလမှာဆိုရင်သူတို့ပေါ့ဆောင်ရွက်မယ်နောက်ပြီးတော့အေရဲ့တောက်ဆောင်တယောက်ပြည့်တဲ့ဒီဒေါက်တာညထောင်ကလည်းဒီကိုဗစ်နဲ့ပတ်သက်ပြီးတော့အမြင်ပွင့်လောက်တာတွေရှိတယ်။နောက်ကျွန်တော်တို့ဒီမြေပြင်မှာတည်င်းရလဲဥပမာချင်းတင်နေတဲ့ကဘလဝမျိုးနေထဲမှာဆိုရင်လည်းဒီကိုဗစ်ဆိုင်ရာဒီ coordinate center တွေကိုအေအေတို့ကအသိပညာပေးတယ်အမြင်ပွင့်တယ်လုပ်တယ်ပေါ့လေ။တည်င်းတွေကြားရတာပေါ့။အဲ့တော့ကျွန်တော်မြင်လာတော့အကြီးအကျယ်အစိုးရနဲ့တက်မတော်ပေါ်မှာပူတည်တာပေါ့။ဒီကိုဗစ်ဖြစ်ဖြစ်ပေါ့လေဝိပါဒတွေအယူဆတွေပွေပင်မယ်လို့ဒါသာမျိုးသားလုံးနဲ့ဆိုင်တဲ့ညမတမျိုးသားလုံးနဲ့ဆိုင်တဲ့ကျမရဲ့ဆိုင်ရာရှူတော့နေတဲ့ရှင်းကပ်ဖို့အရေးကြီးတယ်လို့မြင်ပါတယ်။ဒါကြောင့်ဟိုတစ်ဖက်လက်နက်ကအဖွဲ့တွေလည်းဟိုသဖွားထားကြီးပြီးတော့ဒီကိုဗစ်ကာလမှာပူပေါင်းဆောင်ရွက်ပြီးခြားဖို့စစ်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်ပါ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ
်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာကွာရန်တင်းလုပ်ထားတဲ့နိုင်ငံသားပြန်တွေမှာသာအနည်းငယ်တွေ့ရှိနေခဲ့ပြီးပြည်နှင်းကူးစက်မှုတွေမရှိသလောက်နှေးပါခဲ့ရကနေပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာတော့ရခိုင်ပြည်နယ်စစ်တေမြို့ကနေစတင်ပြီးပြည်နှင်းကူးစက်မှုတွေရှိလာတာကြောင့်အားလုံးဆွေးနွေးပူပန်နေကြတဲ့ဒုတိယလိုင်းကူးစက်ပြန့်နှံ့မှုတွေစတင်ပြီလို့ဆိုနိုင်ပါသလားလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။
အဲ့တော့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့အခုဒီစစ်တေမြို့ကနေစပြီးတော့ပြန့်နှံ့လာတဲ့ဒီကိုဗစ်ပြန့်နှံ့မှုကိုဆရာတို့အနေနဲ့ဒုတိယလိုင်းအနေနဲ့လို့ပြောလို့ရပါတယ်။ဘာလို့လဲဆိုရင်ဆရာတို့ရှေ့ပိုင်းမှာပထမအကြိမ်ကူးစက်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာတွေ့ရှိရတဲ့ဒီ COVID-19 ရောဂါပိုးဝင်ရောက်သူအများစုဟာဒီနိုင်ငံသားပြန်နေတဲ့ quarantine center မှာထားတဲ့သူတွေကနေ positive ဖြစ်တာဖြစ်ပြီးတော့ဆရာတို့လူမှုအတွင်းကနေရောဂါပိုးရှိတဲ့လူတွေမတွေ့ရှိရတာတော်တော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်အခုအချိန်မှာစတင်တွေ့ရှိလာခြင်းသည်မြန်မာနိုင်ငံအတွက်ဒုတိယလိုင်းစပြီလို့ပြောနိုင်ပါတယ
် Health Digest မြန်မာ Channel မှာ Area အချုပ်ဖြစ်သူဒေါက်တာဦးတင်မောင်ထွေးဒေါက်တွေးစီမန်းကလည်းတပတ်တွင်းမှာပြည်ရင်းကူးစက်မှုတွေစံချိန်တင်ပြတက်လာတာကြောင့် COVID-19 ဒုတိယလိုင်းစတင်ပြီလို့သတ်မှတ်လို့ရတဲ့အကြောင်းအခုလိုတုံ့သက်ပြပါတယ
်ဒီဒုတိယလိုင်းပေါ့လေ COVID-19 ဒုတိယလိုင်းဆိုတာတကယ်တမ်းကျတော့ကျွန်တော်နိုင်ငံမှာအခုမှတကယ်ကိုစတာပါအဲ့တော့လေဆိုတော့ပြည်တွင်းကူးစက်မှုပေါ့လေပထမပိုင်း case တွေတော့ imported case တခြားနိုင်ငံကနေပြန်လာတဲ့ဒီမြန်မာနိုင်ငံသားတွေဒါမှမဟုတ်နိုင်ငံသားတွေနေပြီးတော့တဆင့်ပြန်ကူးတဲ့ COVID-19 ဖြစ်ပါလေအဲ့ဒါအဲ့ဒီကတော့ shock ပေါ့လေပြီးခဲ့တဲ့ဟိုရပိုင်းလောက်ထီအောင်ကိုတပတ်လောက်ထီအောင်ကိုနိုင်ငံသားမှသွားပြီးတော့ဝင်လာတဲ့ imported case တွေများပါတယ်အခု3-5ရက်အတွင်းမှာပြည်တွင်းမှာဘယ်မှမသွားဘဲနဲ့ပြည်တွင်းအခြေအနေမဲ့ကူးစက်တာတွေဖြစ်လာပြီဆိုတော့ဒါဒုတိယလိုင်းကဒီဒီချိန်မှာတကယ်စပြီလို့တော့ပြောလို့ရပါတယ်အဲ့တော့ကျွန်တော်ဒီဒုတိယလိုင်းကဒီမှာစပြီဆိုကြပါလို့
COVID-19 ဒုတိယလိုင်းဖြစ်နိုင်တယ်ဆိုတာကိုကြိုတင်မှန်းဆထားခဲ့ကြပါပြီလူစုလူဝေးတက်ကြွမှုတွေကိုစီကံချက်တွေနဲ့အညီတဆင်ချင်းတတိထားပြီးတဖြည်းဖြည်းပြေလျှော့ပေးခဲ့တာကိုတွေ့ရပါတယ် COVID-19 အပေါ်ပြည်သူလူထုရဲ့ဆွေးနွေးပူပန်မှုတွေဟာလည်းတဖြည်းဖြည်းလျော့နေခဲ့ကြတာပါလက်တလောအချိန်မှာပြည်တွင်းကူးစက်မှုတွေစံချိန်တင်ပြတက်လာတဲ့အပေါ်ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုတုံ့သက်ပြပါတယ်
အဲ့တော့ဘာကြောင့်ဖြစ်ရလဲဆိုတာဆရာတို့ပထမအချက်အနေနဲ့ပြောရင်တော့ဂျီမျိုးစားပူဖြစ်တဲ့အတွက်ကြောင့်မလို့သူ့ဆီကနေကူးစက်မှုလွယ်တာပထမတစ်ချက်အနေနဲ့ပါပါတယ်ဒုတိယတစ်ချက်ကတော့ဒီယောဂပိုးသက်ဆောင်နေတဲ့လူတွေမှာလက္ခဏာမရှိဘူးလက္ခဏာမရှိတဲ့အတွက်ကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်မှာသွားလာလှုပ်ရှားနေတဲ့အခါမှာတာမန်လူကဲသူပဲသွားလာပြီးတော့သူ့နားမှာရှိတဲ့လူတွေကိုကူးစက်သွားတဲ့အတွက်ကြောင့်မလို့ကူးစက်နှုန်းများတယ်လို့ထင်ပါတယ်။နောက်တစ်ချက်ကတော့တတိယတစ်ချက်ကတော့ဒီလူလူအနေနဲ့ဒီကူးစက်ခံရမှုကိုကာကွယ်ဖို့အတွက်ကိုမှစနစ်တကျလိုက်နာမှုအားနေတဲ့အတွက်ပေါ့နော်။အဲ့တော့ဒီယောဂပိုးသက်ဆောင်တဲ့လူရောယောဂပိုးမရှိတဲ့သူရောနှာခေါင်းစည်းတက်ထားမယ်ဆိုရင်ဟိုကူးစက်မှုရာဂိုင်းနှုန်းကတော်တော်နည်းပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တစ်လအတွင်းမှာဆိုလို့ရှိရင်ဒီရန်ကုန်မြို့မှာအပကျန်တဲ့မြို့တွေမှာဆိုရင်ယောဂပိုးဒီတွေ့ရှိတဲ့သူမရှိတဲ့မျိုးတွေမှာအထူးသဖြင့်ဒီနှာခေါင်းစည်းတက်ဆင်မှုတော့အလွန်နည်းတဲ့အတွက်ကြောင့်မို့လို့လေဒီယောဂဘိုးရှိသူတယောက်ရှိလာတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်ကိုကူးစက်မှုတော့များတယ်လို့ဆရာအနေနဲ့ဒီအချက်သုံးချက်နဲ့ထင်ပါတယ
် COVID-19 ယောဂကူးစက်မှုတွေအခုထက်ပိုပြီးပြင်းထန်မလာစေဖို့အတွက်ပြည်သူလူထုအနေနဲ့ဘယ်လိုအချက်တွေကိုလိုင်းနာလုံဆောင်ဖို့လိုအပ်ပါသလဲလို့မေးကြည့်တဲ့အခါဒေါက်ထွေးစီမန်းကအခုလိုပြောပါတယ
်ဒီလူထုထက်တဲ့နေရာတွေနော်သွားရင်းကိုရှောင်ရှောင်ရှားဖို့နော်အတက်နိုင်ဆုံးရှောင်ရှားဖို့အင်ပါရနေကြဖို့မတော်မဖြစ်သွားမယ်ဆိုလို့ရှိရင်လည်းအားလုံးသိပြီးသားပါပဲเนาะနှာခေါင်းစည်းအစအစည်းတွေတက်ပြီးမှထွက်ကြဖို့မဖြစ်မနေထွက်ဖို့လိုမှာထွက်ဖို့နောက်တစ်ခါခုခါအစနစ်ကောင်းအောင်နေဆိုင်ရဖို့ခုခါအစနစ်ကောင်းလာအောင်တမိုင်းနဲ့ညီညွတ်တဲ့အစားအစာတွေမျှတတဲ့အစားအစာတွေပြည့်စုံစွာစားတော့ဖို့နောက်တစ်ခါ exercise ပေါ့เนาะစမရည်ဒီစဉ်ကနေခုခါဒီစဉ်ကနေလှုပ်လို့ရှိရင်လည်းခုခါတက်စီတဲ့အတွက်ကြောင့်အဲ့ဒါတွေကိုလည်းပုံမှန်လုပ်ဖို့အကြံပေးချင်ပါတယ်
COVID-19 ရောဂါပိုးကူးစက်ပြန့်နှံ့မှုတွေဟာပြည်တွင်းကူးစက်မှုအဖြစ်ကိုရောက်ရှိလာနေပြီးထိရောက်တဲ့ထိကျုပ်ကာဝယ်မှုတွေမပြုလုပ်နိုင်ခဲ့ဘူးဆိုရင်ဒုတိယလိုင်းကူးစက်မှုအဖြစ်ကိုရောက်ရှိသွားနိုင်တာကြောင့်ပြည်သူတယောက်ချင်းစီနေနဲ့ပေါပေါဆဆသဘောမထားဘဲဂရုစိုက်ကာဝယ်ထားကြဖို့အရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ် ဘာစလိုနာတိုက်စစ်မှုမဲစီကပြီးခဲ့တဲ့ဒပတ်မှာပဲအတင်းကနေထွက်တော့မယ်လို့ကြေညာလိုက်ပါတယ်အခုလိုကြေညာလိုက်တဲ့အတွက်ဘောလုံးလောကတစ်ခုလုံးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပြီးတော့မက်ဆီဘဲကိုပြောင်းမလဲဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်ယောဘထိတ်တန်အတင်းတချို့ကခေါ်ဖို့စိတ်ဝင်စားနေကြပေမဲ့အတင်းတိုင်းကတော့သူ့ကိုဝယ်ဖို့တတ်နိုင်ကြမှာမဟုတ်ဘဲနဲ့မန်စီးတီးနဲ့ PSG တို့လောက်ပဲဝယ်နိုင်တဲ့အနေအထားရှိတယ်လို့ပြောရမှာပါဒါပေမဲ့ Messi ဟာ Barcelona ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့နှီးပြဟောင်းဖြစ်တဲ့လက်ရှိ Man City နှီးပြကိုဖုန်းခေါ်ပြီးပြောခဲ့တာကြောင့် Man City ကိုရောက်ဖို့များနေပါတယ်။အချိန်ထဲမှာပဲ Barcelona ကလည်း Messi ကိုအသင်းမှာဆက်ထားသွားဖို့အတွက်ကြိုးပမ်းနေပြီးတော့လိုအပ်ရင်ဥက္ကဋ္ဌ Bartomeu အသင်းကနေထွက်ပေးဖို့အထီတော်ပြင်ဆင်နေတယ်ဆိုပြီးတော့သတင်းတွေလည်းထွက်နေပါတယ်။ Messi ဟာ Barcelona နဲ့2022ခုနှစ်ထိစာချုပ်ချုပ်ထားပြီးတော့ဒီမတိုင်ခင်ဝယ်ကျင်တဲ့အသင်းတွေအနေနဲ့ Euro 800ပေးရမယ်လို့ဆိုပါတယ်။เมสซี่ก็တော့သူ့စာချုပ်ပါအချက်တစ်ခုအရသူ့အနေနဲ့ပြောင်းရွှေ့ခြင်းမပါပဲပြောင်းနိုင်တယ်လို့ဆိုလိုက်တာကြောင့်ဘာစလိုနာနဲ့သူ့နဲ့ကြားမှာစာချုပ်နဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်လာပြီးတော့ဥပဒေကြောင့်အဖြေရှင်းရဖို့အထိပါဖြစ်လာနေပါတယ်ဘာစလိုနာဘက်ကတော့ဒီချက်ကဂျွန်လ10ရက်မတိုင်ခင်เมสซี่ဘက်ကတောင်းဆိုခဲ့ရင်တော့ဖြစ်နိုင်ပြီးဂျွန်လ10ရက်ကျော်သွားတဲ့အတွက်ပြီးသွားပြီလို့လည်းပြောထားပါတယ်ဒါပေမဲ့ဒီနှစ်ဘောလုံးရာသီကဗိုင်းရပ်စ်ကြောင့်ပွဲတွေကိုရွှေ့ဆိုင်းခဲ့ရတဲ့အတွက်အငင်းပွားစရာတွေရှိနေပါတယ်အခုနောက်ဆုံးလာလီဂါကလည်းဘာစလိုနာအသင်းဘက်ကနေရက်တည်ပြီးတော့မက်ဆီကိုဝယ်ဖို့ဆိုရင်ယူရို800ပေးရမယ်ဆိုပြီးတော့ပြောလိုက်ပါတယ်။တစ်ဖက်မှာလည်းဘောလုံးရာသီကြိုပြင်ဆင်မှုတွေကိုတနင်္ဂနွေနေ့ကစတင်လိုက်ပြီးတော့မက်ဆီကတော့အသင်းနဲ့ဗိုင်းရပ်စ်ရှိမရှိဆေးစစ်တာကိုမလုပ်ခဲ့သလိုတနင်္ဂနွေနေ့ကပထမဆုံးလေ့ကျင့်မှုကိုလည်းပေါ်မလာခဲ့ပါဘူး။ဆိုတော့မက်ဆီနဲ့ဘာစလိုနာနဲ့ကြားအချင်းတွေကတင်းမာနေပုံရပြီးတော့ဘာဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်။အခုလောလောဆယ်မှာအတော်များများခံမှန်းနေကြတာကတော့သူ့ရဲ့နီးပြဟောင်းဂေါ်ဒီယိုလာနဲ့ငွေချင်းအဂွေရိုးရှိတဲ့မန်စီးတီးအသင်းကိုရောက်ဖို့များတယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာမက်ဆီမန်စီးတီးကိုပြောင်းလာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ရောပရီးမီယာလီဂ်ဘက်ကဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါလီဗာပူးနီးပြယာဂင်ကလပ်ကတော့မက်ဆီပရီးမီယာလီဂ်မှာကစားတာကိုတွေးကျင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Interest Yeah, who doesn't want to have Messi in his team? But yeah, no chance. So the numbers are absolutely.
Say when Zala, so you know, say when Zala, but Messi go dema, Malaysia ne do kudu shim le. Time me pshen naimau. Chenau le wayu me dan naimu. Ta chong chenau lu sin naimu sin zabau. Pshen naimu zura shim le. Time me dekai kau ne kuzala ma ba. Man City u yokai no Man City de bobi lo agau no ma di jaba.မက်ဆီလိုကမ္ဘာအကောင်းဆုံးဘောလုံးသမားတစ်ယောက်ပြောင်းလာမယ်ဆိုရင်ပရီးမီးယားလိဂ်တွေလည်းကောင်းမယ်ဆိုတာတရားရခင်တို့သိကြပါလိမ့်
။အာဇနီးပြအတက်တက်ကလည်းမက်ဆီကိုပရီးမီးယားလိဂ်မှာမြင်နေတယ်ဆိုပြီးတော့ပြောပါတယ်
။ That he's been linked everywhere, you know. He has more club than any other player in history after him.
သူ့ကိုဘုံတင်ထွက်နေတာကတော့နေရာတိုင်းပါပါ။ပြီးတော့သူ့ကိုလူချင်းတဲ့အတင်းကတခြားသူတွေထင်များပါတယ်။ကျွန်တော်ကငယ်ငယ်လေးကတည်းကဘာစီလိုနာကိုအားပေးလာတာဆိုတော့သူလိုမျိုးတမိုင်းတစ်ချောင်းမှာအကောင်းဆုံးဘောလုံးသမားကဘာစီလိုနာကနေပြောင်းမှာလို့စိတ်မကောင်းပါဘူး။ဘာဖြစ်မလဲဆိုတာတော့ကြည့်ရပါတော့။တကယ်လို့အင်္ဂလန်ကိုလာခဲ့ရင်လည်းကျွန်တော်တို့အားလုံးသူကစားတာကိုကြည့်ရမှာဖြစ်ပြီးဝမ်းမြောက်ဝမ်းသာနဲ့ကျူးဆိုနေမှာပါ။
ဘောလုံးသမားအပြောင်းရွှေ့တွေကိုကြည့်ရရင်တော့ဒီနေ့ဘောလုံးသမားအပြောင်းရွှေ့မှာအတက်ကြွဆုံးကတော့ Chelsea အသင်းလို့ပြောရမှာပါ။ Chelsea အသင်းဟာစောပိုင်းကတော့ Germany တိုက်စစ်မှု Timo Werner နဲ့ Netherlands က Hakim Ziyech ကိုခေါ်ခဲ့သလိုဒီကဲတစ်ပတ်ကလည်း Leicester မှာကစားနေတဲ့ England နောက်တန်းလူ Ben Chilwell ကိုပေါင်45သန်းနဲ့ခေါ်လိုက်ပြီးတော့အခုနောက်ဆုံး PSG နဲ့စာချုပ်ကုန်သွားတဲ့ Brazil နောက်တန်းလူ Thiago Silva ကိုကြောင်းရွှေ့ကြီးအလွတ်နဲ့တနည်းစာချုပ်ချုပ်လိုက်ပြီးတော့အချိန်ဒီပေါ်မှာမူတည်ပြီးတော့နောက်ထပ်စာချုပ်တနည်းထပ်ပြီးတော့တိုးသွားနိုင်တယ်လို့လည်းပြောပါရစေ။ Manchester United ကတော့ Netherlands အလဲတန်းလူ Van de Beek ကိုပေါင်30000နဲ့ဝယ်ဖို့ Ajax Amsterdam နဲ့သဘောတူလိုက်ပြီးတော့ Van de Beek နဲ့9နှစ်စာချုပ်ချုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရစေ။ Italy ဘက်မှာတော့ AC Milan အသင်းက Sweden တိုက်စစ်မှု Zlatan Ibrahimovic ကိုတနည်းစာချုပ်ထပ်ချုပ်လိုက်ပါရစေ။ဒါပြင် Roma ကလည်း Spain တောင်ပံကစားသမား Pedro ကိုပြောင်းရွှေ့ခြင်းမပါဘဲနဲ့ခေါ်လိုက်ပြီးတော့သုံးနှစ်စာချုပ်ချုပ်လိုက်ပြီးအစလောကနေရိုမာကိုမနစ်ကအငားစာချုပ်နဲ့ခေါ်ထားတဲ့အမေးနီးယားလက်ရွေးစင်မက်ခတာရီယန်ကလည်းအာဆနယ်နဲ့စာချုပ်ကိုနှစ်ဖက်သဘောတူညီချက်နဲ့ဖြတ်သိမ်းလိုက်ပြီးတော့ရိုမာနဲ့စာချုပ်ချုပ်ဖို့သဘောတူလိုက်ပါတယ်ခင်ဗျာအ England Bolo Yadi Point Wesley and Peter Essay Community Time Puego, Saniga Gazaga Javido, Natana Say Nasati England Bolo Yadigo, Saturday Live Bobby, Premier League Champion, Liverpool, Essay Plus Champion, Arsenal, Saniga Gazaga Javari, Arsenal over Mayanga, Prama Sanamima, Puego Twingerago, Liverpool, Mina Minoga, Conasat Tomema, Pianchi Gavido, the Goody Pitajo, Penalty Kanyama, Arsenal, Nago Ligun and Idaga Vari. Also, Nibia are dead at Daha, Tudia Mia, Suplale, Chibar. Tennis Jang Wari Bamaro, US Open Tennis Jang Wago, Tanlaniga, New York Muma, Southern Library. US Open Matange, Western and Southern Open Final Go, New York Mavek, Zanga Davido, Muda Final Ma, Djokovicka, Kanidaga, Milos Raonic Go, Tichau, Chaldon, Chaldin, and Nizavare. Yuzviva Mara Victoria Azarenga Champion Pedobare, Tabanga Naomi Osaka, Boundary Dayaja, Magazana in Edra, Azarenga, Tangara Pibare. Gune US Open Ma, Tuja Ragaro, Musa Bamayo, Musmi Vagava, Leshi Champion, Epidare, Nadal, and Grace Kudu, Mafaja, the Lou. Roger Federer, Ashley Bardine, Simona Halep Sara, and Majid Tominale. Baras Kusa Murija, when Jainjabao, Hidema Tuja Zongara, Praisa di Mapave, Chimara, Pibido. Daha Grand Slam Tennis Jai Mari Gu Prisa Di Mapawe Patma Zhong Jing Jimbara Le Chibare. Namele Muda Baga Gwan Namba Dit Novak Djokovic Ne Mudmi Baga Serena William Apawe Namele Ji Shoto Memya Pawanja Ma Chibare. Serena Gara Dipoe Na Yen Chenga Margaret Koje Grand Slam San Jing Gu Pito Ma Chibare. Prisa Di Mapare Dine US Open Grand Slam Ha Tuja De Lu Prisa Di Mapara Ga Pwe Po Ma Pelota Yau Mure Sim Le Sura Gale Sengwa Zazia Kaunli Bare. Tiba-tiba Alza Ganagara telah bawa, Alza wajan asli Alu Selain kami jawab, ya.
Radio American Piazu Washington Murugani Piotrowe Benivari. American Piazu Man COVID-19 Yoga Kusapian Wamu Yemo Chimijan. POE Radio Net Yotan Season Ago, Jayi Bones and Jambio Tolan Biniama. Radio Season Ago Menet Tonaigani, Konanai Tine, Nagonaigani, Senai Tinimare, Tolan Biniari. Jumi Data a season ago, Nathan Nag Konanaiani, Konanai Gueti, Bomer Sepio Tolan Biniama. POE Tolan Jetico, Radio Net Jorus Langropi, POE Facebook Saminamane, Nasin Tishu Namarese.
ဒီနေ့တွင်မြန်မာနိုင်ငံသတင်းပတ်စံကဏ္ဍလေးကတော့ကြောက်ပါပဲအခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ကိုဗစ်-19ရောဂါကာကွယ်ဆေးတစ်ခုကိုတကမ္ဘာလုံးပူးပေါင်းတည်ထောင်လုပ်ပြီးတော့အန်ရွညီညာပြဝင်မဲ့အစီအစဉ်တည်းမှာပါဝင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်ဒီအစီအစဉ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ မြန်မာနိုင်ငံအိန္ဒိယနိုင်ငံမှာကိုဗစ်-19ရောဂါပိုးကူးစက်သူအခြေအတွက်ဆက်တိုးနေပြီမယ်လေစီးပွားရေးအကျဆိုင်နေတာကိုဖြစ်ရှင်းဖို့တနင်္ဂနွေလုံးမှာကိုဗစ်-19ရောဂါဆိုင်ရာကန့်သတ်ချက်တွေကိုအစိုးရကပြည်လျော်ပေးနေပါတယ်လူဦးရေတန်ဖိုးတစ်ထောင်400ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဗဟုသုတနိုင်ငံတစ်ခုအဖြစ်ကိုအလဲအမြန်ရ
ငင်းကြီးလုပ်ငန်းစဉ်တွေနဲ့ယူကော့ဝယ်ဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့ကြတယ်လို့တမတော်ကာကွယ်ဦးစိုးချုပ်ရုံးကထုတ်ပြန်ပါတယ်။တမတော်အနေနဲ့ COVID-19 ရောဂါကာကွယ်ထင်းချုပ်ရေးလုပ်ငန်းတွေကိုတည်တည်ကြောက်ဆောင်ရွက်နိုင်ရေးပြည်ခတ်တက်ခိုင်မှုရစဲရေးနဲ့ထားဝရငင်းကြီးအတွက်အကြံဖက်ဝါဒီအဖွဲ့အစည်းတွေဖြင့်နိုင်ငံတော်ကသတ်မှတ်ကြေညာထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲပြီးကျန်တဲ့နေရာတွေမှာစက်တင်ဘာလ30ရက်နေ့ထိစီးရင်ဆိုင်ရာလှုပ်ရှားမှုတွေကိုရစိုင်းပေးထားတဲ့အခြေအနေတွေကိုလည်းဆွေးနွေးပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။လက်ဆောင်ပြောဆိုခွင့်ဆိုင်ရာတက်ကြွလို့ရှာသူတို့ပြဆရာမောင်ဆောင်ခေါ့ဖို့တရားဆွဲဆိုထားတာကိုယူသိမ်းပေးတဲ့နယ်လူလူခွင့်ရေးစောင့်ကြည့်ရေး HRW အပါအဝင်အဖွဲ့ခွန်အဖွဲ့ကမြန်မာအနာဘိုင်းတွေကိုတောင်းဆိုလိုက်ပါတယ်သူကစက်တင်ဘာလ4ရက်နေ့မှာအမိန့်ချမှတ်မယ်လို့ခန့်မှန်းရပါတယ်ဘူရူးရောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုယာယီရထားပြီးတော့မနေ့6နာရီကနေ9နာရီနဲ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုပဲထုတ်လွှင့်နေပါတယ်ဒီ OA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ပ
ပေးပြဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.